နိုင်ငံတကာတိုင်ဝမ်ကအလေးပေးအာရုံစိုက်ခဲ့တဲ့ဒီဖန်စီကန်ရိုက်တာသတင်းတော်နှစ်ဦးကိုမြန်မာသမ္မတရဲ့လွန်ကြီးသက်တာခွင့်နဲ့အမေတို့ကပြန်လွှတ်ပေးလိုက်တာဟာသတင်းလွတ်လပ်ခွင့်တိုက်ပွဲရဲ့အောင်မြင်မှုတစ်ခုအဖြစ်ပူလစာဆုရွေးချယ်ရေးအဖွဲ့အပါဝင်နိုင်ငံတကာသတင်းမီဒီယာအဖွဲ့အစည်းတွေကလိုက်လိုက်လေးလေးကြိုးစွနေကြပါတယ်နိုင်ငံတော်ရေရှည်အကျိုးစီးပွားအတွက်ရိုက်တာသတင်းတော်တွေကိုပြန်လွှတ်ပေးလိုက်တာလို့မြန်မာဆိုရပြောခွင့်ရဦးစောထေကလည်းဆိုပါတယ်ဒီအကြောင်းမတ်အင်ဂျင်နိုင်ဆက်ပြောပါလိမ့်မယ်
I would like to say thank you very much for everything. I'm really happy and excited to see my family and
အခုကြားခဲ့ရတာကတော့အိစိန်ထောင်မှာရပ်ပေါင်း917ရက်နေခဲ့ပြီးတဲ့နောက်လွတ်မြောက်လာတဲ့ writer သတင်းတောက်ကိုဝါလုံးကထောင်ဘူးဝအထွတ်မှာသူ့ကိုစောင့်ကြိုနေကြတဲ့သတင်းတောက်တွေကိုပြောသွားတာပါ။သူပြောသွားတာကအားလုံးကိုကျေးဇူးတင်ပါကြောင်းနဲ့သူ့မိသားစုနဲ့အပေါင်းအသင်းတွေကိုတွေ့ရဖို့စိတ်လှုပ်ရှားပျော်ရွှင်နေတယ်လို့ပြောသွားပါတယ်။ဒါအပြင်သူ့ရဲ့သတင်းအလုပ်ခန်းကိုအခုပဲသူသွားကျင်နေတဲ့အကြောင်းထောင်ကထွက်ထွက်ချင်းကိုဝါလုံးကပြောပါတယ်။ရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်ဆိုးတို့နှစ်ဦးအင်းစိန်ထောင်ကနေထွက်လာတာကိုနိုင်ငံတကာသတင်းဌာနတွေကတိုက်ရိုက်ထုံးတွင်ပြသနေတာကိုကြည့်ရှုနေကြတဲ့ရိုက်တာသတင်းဌာနဝန်ထမ်းတွေကလည်းအခုလိုထောင်ကထွက်ထွက်ချင်းသူ့လုပ်ကိုပြန်လုပ်ဖို့အစင်းသစ်ဖြစ်နေပြီလို့ပြောလိုက်တဲ့ကိုပါလုံးကိုလက်ခုပ်တီးဩဘာပေးခဲ့ကြပါတယ်။တတိယအတုံးမြောက်သမရလူငယ်ချမ်းသာကွင်းနဲ့လှုပ်ပေးသူတွေတဲ့ရိုက်တာသတင်းတော်နှစ်ဦးကိုပါလွှတ်ပေးခဲ့ရတဲ့အကြောင်းရင်းကိုကြားပြည်နယ်လိုက်ကော်မြို့ကိုရောက်နေတဲ့နိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကမနေ့ကသတင်းတော်တွေကိုအခုလိုပြောပါတယ
်။ဟိုကျွန်တော်တို့ရိုက်တာသတင်းတော်နေရာရိုက်တာသတင်းတော်နေရာကျဆိုးဦးနဲ့ဘွာလုံးတို့ဒီသမ္မတရဲ့ပြည်တံလူငယ်ပြန်ပါပါတယ်။တို့ကလည်းကျွန်တော်ပြီးခဲ့တဲ့မန္တလေးရဲ့အစည်းအဝေးမှာဒီသားစုဝင်တွေကနေပြီးတော့ဟိုကျွန်တော်စာပို့ပါတယ်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်စီလည်းပို့တယ်။နိုင်ငံတော်သမ္မတစီလည်းပို့လာပါတယ်။ပို့လာတဲ့ပုံမှာလူကြီးတွေကနိုင်ငံတော်ရဲ့ရည်ရှိချိုးစီးပွားတော့ပေါ့နော်။ကျွန်တော်တွေ့ပြီးတော့ဒီလိုက်တာသတင်းအောင်ရကိုကျွန်တော်လိုက်ချင်ဖြစ်ပါတော့။
တရင်လလခွေမြင့်တင်နေတဲ့အထင်ကရအဖွဲ့ကြီးဖြစ်တဲ့နယူးယောက်ခြေဆိုင်ပူလီဇာဆုရွေးချယ်ရေးဖွဲ့ကလည်း2019ခုနှစ်ပူလီဇာဆုရှင်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆူတို့လွတ်မြောက်လာတဲ့အတွက်အလွန်ကိုကျေနပ်အားရမိကြောင်းပူလီဇာဆုရွေးချယ်ရေးဘုတ်အဖွဲ့တာဝန်ခံဒေနာကနေဒီက VOE ကိုခုလိုပြောပါတယ
် Like all who embrace the principles of a free and open press we are enormously
လက်သက်ပြီးပွင့်လင်းတဲ့သတင်းမီဒီယာရဲ့အခြေခံမှုတွေကိုလက်ခံယုံကြည်သူတွေလိုပဲကျမတို့အနေနဲ့မြန်မာနိုင်ငံက2019ပူလစ်ဇာဆုရှင်တွေဖြစ်တဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ထောင်ထဲမှာရပောင်း917ရက်နေခဲ့ပြီးတဲ့နောက်မှာလွတ်မြောက်လာတဲ့အတွက်သိက္ကိုကျေနပ်အားရမိပါတယ်မရှိမဖြစ်လိုအပ်တဲ့သတင်းလွတ်လပ်ခွင့်အတွက်သူတို့နှစ်ဦးဟာနိုင်ငံတကာစံပြုထိုက်သူတွေဖြစ်နေတတိရှိရှိရက်တည်ခဲ့ကြတာပါအမတန်ပြင်းထန်တဲ့ဖိနှိပ်မှုအခြေအနေတွေအောက်မှာသတင်းပညာအပေါ်မှာသူတို့ရဲ့တန်ဋိဌံခိုင်မာမှုကိုကျမတို့အားလုံးဂုဏ်ယူလေးစားမိပါတယ်
ရိုက်တာသတင်းတော်တွေအခုလိုလွတ်မြောက်လာတာဟာသတင်းလွတ်လပ်ခွင့်တိုက်ပွဲရဲ့အောင်ပွဲအဖြစ်ပြင်သစ်ခြေဆိုင်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့ Asia Pacific ဆိုင်ရာတာဝန်ခံ Daniel Busted ကပြောပါတယ
် The release of Hualong and Cho Soo is like a victory for press freedom in Myanmar and around the world.
လွတ်မြောက်လာမှုဟာမြန်မာနဲ့ကမ္ဘာတစ်လောက်မှာသတင်းလွတ်လပ်ခွင့်အတွက်အောင်မြင်မှုတစ်ခုလို့ပြောရမှာပါဒီလိုလွတ်ပေးဖို့တစ်နှစ်ခွဲလောက်ကျွန်တော်တို့စောင့်မျှော်ခဲ့ရပါတယ်တို့တွေလှုပ်ပေးဖို့နိုင်ငံတကာမှာရောပြည်တွင်းမှာပါမြန်မာနာဝိုင်းပြီးတော့တောင်းဆိုခဲ့ကြတာပါအဲဒါကြောင့်အချိန်ကြာပြီးတော့အတိတ်ပဲမဲ့တဲ့ခီးရှည်ကြီးဖျက်ဆီးပြီးတဲ့နောက်ဒါဟာအောင်ပွဲတစ်ခုဖြစ်ပါတယ် Writers သတင်းတော်နှစ်ဦးရဲ့တက်တီကိုကျွန်တော်တို့မဖြစ်မနေဂုဏ်ပြုရမှာဖြစ်ပါတယ
်ဒါပေမဲ့လည်း Writer သတင်းတော်နှစ်ဦးဖန်ဆီးခံရတဲ့ဖျက်ကိုကြည့်ရင်မြန်မာအစိုးရကသတင်းသမားတွေကိုချိန်600ရောက်နေတယ်လို့ Daniel Busted ကတတိပေးပါတယ်နယူးယောက်ခြေဆိုင် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကလည်းကိုဝါလုံးနဲ့ကိုကျော်ဆိုးတို့နှစ်ဦးနောက်ဆုံးမှလွတ်မြောက်လာပြီဖြစ်တဲ့အတွက်အလွန်ပဲစိတ်သက်သာရာရမိကြောင်းနဲ့မြန်မာအစိုးရအနေနဲ့အစကတည်းကကသူတို့နှစ်ဦးကိုဖမ်းဆီးထောင်ချဖို့မတင်ကြောင်း CPJ အရှေ့တောင်အာရှဆိုင်ရာအကြီးအကဲ Sean Crispin ကပြောပါရယ်အလားတူ American ပြည်ထောင်စု Washington DC ခြေဆိုင် National Press Club နိုင်ငံခြားသတင်းတောက်များအဖွဲ့ကလည်းအခုလို Writer သတင်းတောက်နှစ်ဦးလွတ်မြောက်လာတဲ့အတွက်ဝမ်းမြောက်မိပေမဲ့ရင်ကလေးကသူတို့ကိုအကျဉ်းချဖို့မတင်ဘူးလို့ဥက္ကဋ္ဌ Ellison Cojet ကပြောပါတယ်။ဒါအပြင် National Press Club ရဲ့သတင်းလွတ်လပ်ခွင့်ဆုရှင်တွေဖြစ်တဲ့သူတို့နှစ်ဦးကို Washington ကိုဖိတ်ခေါ်ဖို့ရှိတယ်လို့လည်းဆိုပါတယ်။သမ္မတလူငယ်ချမ်းသာခွင့်နဲ့မေလ9ရက်နေ့ကလွှတ်ပေးလိုက်တဲ့အကျဉ်းသားအကျဉ်းသူ6520မှာ Writer သတင်းတော်နှစ်ဦးအပါအဝင်နိုင်ငံရေးအကျဉ်းသား20ထက်မနည်းလွတ်မြောက်လာကြောင်းမြန်မာအခြေစိုက် AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကပြောပါတယ်ရှင်။